ကျမဆုမမရှင်ကချင်ပြည်နယ်ဖားကန့်မြို့နယ်ကြောက်စိမ့်လုကွက်မှာလူပေါင်း200ကျော်တေကျေဒဏ်ရာရခဲ့တဲ့နေရာနီးမှာနောက်ထပ်မြေပြိုကျမှုဖြစ်ပွားခဲ့လို့အရေးပေါ်ပြောင်းရွှေ့ပေးနေတဲ့အကြောင်းကိုပြောပြပေးကြပါတယ်။ဒီလာဇန်းတို့ကလူ180ကျော်တေဆုံးပြီး50ကျော်ဒဏ်ရာရခဲ့တဲ့ကချင်ပြည်နယ်ဖားကန့်ဒေသဝေခွာကျေးရွာကကြောက်စိမ့်လုကွက်မှာတောက်ကြာနေညပိုင်းကနောက်ထပ်မြေပြိုမှုနဲ့ကြုံခဲ့ရပြီးတဲ့နောက်အနီးအနားကဒေသခံတွေကိုပြောင်းရွှေ့ပေးနေတာပါ။အထူးသဖြင့်မိုးရင်းကာလမြေပြိုကျနေတာကြောင့်ကြောက်စိမ့်လုကွက်တွေအနီးကအန္တရာယ်ရှိတဲ့နေရာတွေမှာနေထိုင်နေသူတွေကိုပြောင်းရွှေ့ပေးနေတာလို့လဲကချင်ပြည်နယ်အစိုးရအဖွဲ့အဖွဲ့ဝင်တယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးလဆိုင်က VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ။
အဲ့ချောင်းနေနဲ့ပေါ့နော်ဒါချို့ပြူကျသွားတဲ့ဟာတွေနောက်ပြူကျလူဆဲဆဲနေရာတွေမှာကအအန်ဒီရေကအင်မတများတဲ့အချိန်ကြတော့နော်အဲ့ဆိုတော့အဲ့လူတွေကနေရာရွှေ့ဖို့အတွက်ကိုသူတို့နေနေရာ80လောက်ပေါ့အကွက်80လောက်သူက60 40အိမ်ရာကွက်ပေါ့နော်အိမ်အကွက်80လောက်အတွက်စာပေါ့ဟိုဒီမြေကွက်တွေရိုက်ထားတဲ့စီစဉ်လေးတွေကတော့တင်းပို့ပေးတဲ့အတွက်ကြောင့်ပြီးရပါတယ်ဟုတ်အဲ့ဘလောက်ကြီးလုံချုံစိတ်ချရပြီလဲဆိုတဲ့ညမှာတော့သူကတော့လုတ်ကွက်ဒီနေရာဒီမှာတော့ကျွန်တော်တို့တွားရင်တော့အဲဒီလုံချုံစိတ်ချရဖို့အတွက်ဆိုတာကတော့အဲပြောလို့မရဘူးပေါ့နော်အဲဒီအချို့တော့လူတွေကဒီလုတ်ကွက်ဟောင်းတွေမှာတွားရောက်ပြီးမှရှာဖွေတာကိုတွေ့လို့အဲဒီလုတ်ကွက်ဟောင်းတွေနေရာအကြောက်ကြောတွေကောင်းလို့ဆိုပြီးမှသူငါငါဝင်းရှာမယ်ဆိုရင်တော့ဘေးအန္တရာယ်ကင်းဖို့ဆိုတာမဖြစ်နိုင်ဘူးပေါ့နော်ဒါကအခုကမိုးရာသီဖြစ်တဲ့ချိန်ကြတော့ရာသီချိန်မှာဒီကြီးတွေကကွဲအပ်ပြီးမှပြိုကျလာနိုင်တဲ့အတွက်ဒီလုတ်ွက်ဟောင်းတွေမှာရှာမယ်ဆိုရင်တော့ဒါအန်ဒီရေကတော့အဲဒါရှိပြီးရှိနေမှာပေါ့နော
်ဒီလာဆန်းမှာမြေပြိုမှုနဲ့ကြုံခဲ့ရတဲ့ကြောက်စိတ်လုတ်ွက်အနီးအမြင့်ပေ900အကျယ်ပေ40လောက်ရှိတဲ့မြေသားဓုတောက်ကြနေကထပ်မံပြိုကျခဲ့ပြီးတဲ့နောက်အနီးနားမှာနောက်ထပ်မြေပြိုမှုအန်ဒီရေတွေရှိနေပါတယ်လို့အစိုးရကသတင်းထုတ်ပြန်ပါတယ်ကိုယ်တိုင်ကွင်းစင်းပြီးတော့တွားရောက်ကြည့်ရှုခဲ့တဲ့ဖားကက်ဒေသခံသတင်းသမားကိုစော်မိုးထက်ကလည်းမြေထက်ပြိုနိုင်တဲ့အန္တရာယ်ကြောင့်အာဏာပိုင်တွေကအရေးပေါ်ပြောင်းရွှေ့ပေးနေတာလို့ပြောပါတယ်
။အဲ့ဒီမှာရှိတဲ့ဒီသက်ဆိုင်ရာအုပ်ချုပ်ရေးနဲ့ဒီမြို့နယ်အုပ်ချုပ်ရေးနဲ့ထွေအုပ်နဲ့ရဲနဲ့သူတို့အကုန်လုံးပေါင်းပြီးလုပ်နေတာတွေ့ရကြ။အခြေအနေကနေမဲ့လူတွေကိုလည်းကုမ္ပဏီကနေမှထိုက်တဲ့ထောက်ပံ့ကြေးပါညာပေါ့နော်။အဲ့ရောကြေးပုံစံမျိုးပြောင်းရွှေ့ကြေးပုံစံမျိုးပေးပြီးတော့ရွှေ့လိုက်ပြီးဘလူတွေတော့မရှိတော့ဘူးနေအိမ်တွေကတော့တိုင်းချန်ခဲ့တာပေါ့ဟုတ်ဘယ်နေရာရတော့ဟိုစောစောကပြူထားတဲ့ဂျူလလနေ့ရက်နေ့ကပြူထားတဲ့ဟာရဲ့ပတ်ပတ်လည်းပြူတာလေအဲ့တောင်ကြီးပတ်ချလည်းကဦးစားကျော်ရဲ့အချက်နာကလကူးတောင်ကြီးရောပေါ့နော်အိမ်တွေလည်းနှလုံးသုံးလုံးအဲ့ပြူတော့အမှပြူတဲ့ထက်ပါသွားတယ်နောက်တစ်ပြူမဲ့အိမ်တွေလည်းအမှမြေကြီးကတခါလဲရှော်ပြီးဆွဲသွားမှာလေဆွဲတော့မှဆိုတော့အန္တရာယ်ရှိတာပေါ့အကုန်လုံးအိမ်တွေပါပါလူတွေပါပါသွားနိုင်တယ်လေလူတွေနေလို့ရှိရင်သတိပေးဆိုင်ဖို့တွေလည်းကတ်ထားတဲ့လူတွေကိုလည်းဝေစာကြည့်ပါအုပ်ချုပ်ရေးမှူးပြောတာကဟိုသူတို့အကုန်လုံးဓာတ်တွေအစီတိုင်းဆောင်ရွက်ပြီးတော့မှလူတွေကိုလည်းရွှေ့ခိုင်းလိုက်ပြီးညီနေရလည်းအစာပေးလိုက်ပြီးပေါ့နော်အဲလောလောဆယ်တော့ဟိုလူတွေပေါ်မှာလည်းမူတည်တယ်သူတို့ကတော့အဲ့ဓာတွေကိုတကယ်ဖြစ်လာရင်ကုတင်ကာကွယ်နိုင်ဖို့အတွက်ထိရောက်တဲ့အစီအမံတွေလုပ်တာပဲဟိုတချို့လူတွေကြတော့လည်းခဲခိုင်းဖို့အတွက်ငွေယူတယ်အဲမတိအောင်ပြပြီးခိုးနေတာမျိုးတွေပေါ့ဗျာတက်တော့ဗျာအဲ့ဒါမျိုးလေတချို့ရှိတယ်ပေါ့နော
်ခွေခါကြီးပါအနီးလကူးချောင်ကြောက်စိတူဖို့ရေလုတ်ကွက်ဟောင်းကအခုနောက်ထပ်မြေပြိုကျမှုမှာတော့လူအသေးပြောက်မရှိခဲ့ပါဘူးဒါပေမဲ့လည်းအန်ဒီရကအတော်လေးရှိနေစေဖြစ်တာကြောင့်ဖကန်ဒေတာကကြောက်စိတူဖို့ရေလုပ်ငန်းတွေကိုပြီးခိုးလုတ်ကင်စားတော့တဲ့သူတွေအနေနဲ့တတိထားကြဖို့တယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးလဆိုင်ကတိုက်တွန်းပါတယ်
ခုဒီချိန်ကာလကကိုဗစ်ကာလလည်းဖြစ်တယ်မိုးရာသီအချိန်ကာလလည်းဖြစ်တယ်ဆိုတော့စားဝတ်နေရေးကလည်းအခက်အခဲရှိကြမှာတော့အားလုံးကတော့ဒါတော့ငြင်းလို့မရတဲ့အရာတော့ဟုတ်တာပေါ့တိုးတော်လည်းအဲကျွန်တော်တို့ကမိမိတို့ရဲ့ဒီစားဝတ်နေရေးအဆင်ပြေပြည်လည်ဖို့အတွက်ကိုဆောင်ရွက်တဲ့နေရာမှာပေါ့အဲဒီမြန်မာစိုးရိုးစကားတွေကလို့ပဲညောင်တီးလဲစားလေးတန်လဲနားထောင်စုပြီးပါပေါ့နော်ဘေးအန္တရာယ်လေးတွေကိုလည်းလူအသက်ကအရေးအကြီးဆုံးပဲလေနော်ခုလိုတကယ်အန္တရာယ်ကြီးကြီးမားမားဖြစ်နိုင်တဲ့နေရာဖြစ်လဲဖြစ်ခဲ့ပြီးတဲ့နေရာမျက်မြင်ကိုတွေ့လဲဖြစ်တဲ့နေရာကြီးမှာတော့ပေါ့နော်ဖြစ်နိုင်တော့အဲ့လိုနေရာမှာမရှာပဲပေါ့နော်ဟိုတတိဝိဇ္ဇာလေးနဲ့ဆောင်းရန်ရှောင်းရန်အန်တခုအနေနဲ့ပေါ့နော်ဒါလောက်ကင်ကြသိချင်ပါပဲလို့တော့အဲ့ဒါလေးပြောချင်ပါတယ်ဟုတ်ကဲ့
နိုင်ငံတကာသဘာဝတရားစာတစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Global Witness ကကချင်ပြည်နယ်မှာဒီလိုကြောက်စိတ်တူဖော်မှုတွေကိုအစိုးရကနေထိန်းချုပ်ဖို့ပြက်ကွက်နေတာကြောင့်ဖားကန့်ဒေသမှာအခုလိုထိခိုက်သေးဆုံးမှုတွေကြုံနေရတာလို့ပြောဆိုထားတာပါဖားကန့်ဒေသကြောက်စိတ်တူဖော်ရေးလုပ်ငန်းမှာဒီလိုလူအများပြားသေဆုံးခဲ့ရတဲ့ဖြစ်ရပ်အတွက်စိတ်မကောင်းဖြစ်ရပါကြောင်း ကုလသမဂ္ဂအတွင်းမှုချုပ်နောက်အရှိတောင်အရှာနိုင်ငံများအသင်းအာဆီယံနဲ့မြန်မာနိုင်ငံအခြေစိုက်အမေရိကန်တပ်ရိုးတို့ကလည်းကြေညာချက်တွေအသီးသီးထုတ်ပြန်ပြောဆိုခဲ့ကြပါတယ်မြန်မာစစ်တပ်ဘက်ကတော့လူ182ယောက်သေဆုံးပြီးတော့54ဦးထဏ်ရာရခဲ့တဲ့ဒီလာဇန်းကမြေပြိုကျမှုနဲ့ဆက်တွဲပြီးတပ်မတော်အစစ်မြစ်အရာရှိ2ဦးကိုအရေးယူလိုက်ကြောင်းကြေညာခဲ့တယ်လို့မြန်မာအစိုးရကလည်းအစစ်မြစ်အရာရှိတွေဥဆောင်တဲ့စုံစမ်းရေးအဖွဲ့တစ်ခုကိုဖွဲ့စည်းပြီးကွေးစည်းစစ်ဆေးတာတွေရှိခဲ့ပေမဲ့စစ်ဆေးတွေ့ရှိချက်တွေကိုတော့ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးရှင်ကျွန်မစုမမ